င်္ဂလာညနေခင်းမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2020ခုနှစ်မတ်လ19ရက်ကျန်သာပရီနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9.19.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်မကတော့ဆုမြတ်မပါရှင်တရုတ်ပြည်တွင်းထဲမှာကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးသူမရှိဘူးလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနှစ်ဖန်ကစားပြီးတော့နိုင်ငံသားတွေနိုင်ငံနဲ့ပေးမွေမှုလို့ကြေညာခဲ့ကြပါတယ်ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကြားရမှာပါရှင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့လူနာအခုချိန်ထိအတီးပြုတ်ထားတာမရှိဘူးမဲ့လဲအစုလိုက်အပြုံလိုက်ကူးစက်ခံရနိုင်ခြင်းနဲ့ပတ်သက်ပြီ
းဘုနိုင်ညာတော့ confirm case မရှိသေးဘူးလို့ဝင်ရောက်ကူးစက်နိုင်ခြင်းရှိတယ်အစုလိုက်ပြုံလိုက်လည်းဖြစ်နိုင်တယ်ဒီဟာဖြစ်ဖို့အတွက်ကျမတို့မှာဆိုရင်လိုအပ်တဲ့ပြင်ဆင်မှုတွေဆောင်ရွက်နေတယ်ကျမတို့သေယုံကြီးတွေလည်းကုန်ပြင်ဆင်တော့သူတွေစီစီနေတယ်ဟို
ကူးစက်ယောဂတိုက်ဖိတ်ဌာနညကြားရေးမှူးဒေါက်တာခင်ခင်ကြီးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြားခင်မှာနားဆင်ရမှာပါဒါပြင်မြန်မာနိုင်ငံတွင်းက Peace Corps အင်္ဂလိပ်စာပြစေနာဝန်ထမ်းလူငယ်80နီးပါးကိုအမေရိကန်နိုင်ငံကပြန်လည်ခေါ်ယူဖို့ပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းတခါကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာခီးသွားလုပ်ငန်းထိခိုက်ခဲ့တဲ့အပေါ်မှာအစိုးရကချင်းငွေဘလောက်ထုတ်ပေးဖို့ပြင်ဆင်နေလဲဆိုတာအပါဝင်မြန်မာနိုင်ငံအကျဉ်းထောင်တွေမှာအကျဉ်းသားဥယျာဉ်ထူထပ်နေတာကကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အထူးစိုးရိမ်ရတဲ့အချက်ဖြစ်တယ်လို့သတိပေးလိုက်တာစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူချင်းညာပေးမှာဖြစ်ပါတယ်ဗျာ
တရုတ်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးသူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေထင်ကြားခဲ့တဲ့အတွက်ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နှံ့ခဲ့တဲ့၃လအတွင်းပြည်တွင်းထဲမှာပထမဆုံးအကြိမ်ယောဂါပိုးကူးသူအသစ်မရှိတဲ့ထူးခြားမှုဖြစ်ပါတယ်ပြည်တွင်းထဲမှာကူးစက်နေသူအသစ်မရှိပေမဲ့ပြည်ပကနေလာကြသူ34ယောက်စီမှာတော့ဗိုင်းရပ်စ်ပိုးကူးစက်တာတွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ဒီဇင်ဘာလကုန်ပိုင်းကစပြီးတရုတ်နိုင်ငံဝူဟန်မြို့ကနေကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တာမှပိုးကူးစက်သူ 8,000 ကျော်ရှိခဲ့ပြီးတော့ COVID-19 ရောဂါကြောင့်သေဆုံးသူကလည်းတရုတ်နိုင်ငံထဲမှာ 3,200 ထက်မနည်းရှိခဲ့ပါတယ်ပိုးကူးပြီးနာမကျန်းဖြစ်ခဲ့သူအများအပြားလည်းပြန်လည်နေကောင်းပါတယ်တောင်ကိုရီးယားနိုင်ငံမှာတော့နေစဉ်ပိုးကူးစက်သူတရာအောက်ရောက်တာ၄ရက်ဆက်တိုက်ရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပိုးကူးဆက်သူ153ယောက်တွေ့ရှိတယ်လို့ပြောကြားခဲ့ပါတယ်။ပြည်နယ်90လုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်နေသူတွေရှိတဲ့အမေရိကန်ပြည်ထောင်စုမှာစုစုပေါင်းကူးဆက်နေသူ6400ကျော်နေပြီးသေဆုံးသူ150ကျော်ရှိနေပါတယ်။ဗိုင်းရပ်စ်ပိုးကူးဆက်မှုရှိမရှိစစ်ဆေးမှုတွေကိုကြဲကြဲပြန့်ပြန့်စတင်လုပ်နေပြီးမို့ပိုးကူးသူအရေအတွက်ထပ်တိုးနိုင်တယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားကြပါတယ်။လက်ရှိကမ္ဘာမှာပိုးကူးဆက်နေသူဒုတိယအများဆုံးဖြစ်တဲ့အီတလီနိုင်ငံမှာပုတ်ထူးနေတဲ့ကတေဆုံးသူ455ယောက်ရှိခဲ့တဲ့အတွက် COVID-19 ရောဂါကြောင့်တနေ့တည်းတေဆုံးသူအရေအတွက်ကမ္ဘာမှာအများဆုံးဖြစ်ခဲ့ပါတယ်။အီတလီမှာစုစုပေါင်းဗိုင်းရပ်စ်ပိုးကူးဆက်နေသူ3000ခွဲကျော်ရှိနေပြီးတေဆုံးသူ3000နီးပါးရှိပါတယ်။ဥရောပမှာဒုတိယကူးဆက်သူအများဆုံးဖြစ်နေတဲ့စပိန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူ1000ခွဲလောက်ရှိပြီးတော့တေဆုံးသူက630ကျော်သွားပါပြီ။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူ2000ကျော်နဲ့တေဆုံးသူ6000လောက်လောလောဆယ်ရှိနေပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့် Federal အစိုးရရေးပေါ်စီမံခန့်ခွဲရေး Agency အနေနဲ့နိုင်ငံတော်ဝန်လှုပ်ဆောင်နေတာတွေကိုအမြင့်ဆုံးအဆင့်ထိချမှတ်ဆောင်ရွက်ဖို့ညွှန်ကြားထားသလိုကိုရိုနာကပ်ရောဂါဇိုးတိုက်ဖျက်ရေးတုံ့ပြန်ဆောင်ရွက်ဖို့အတွက်သမ္မတဒေါ်နယ်ထရန့်ကသမ္မတလုပ်ပိုင်ခွင့်အာဏာသုံးညွှန်ကြားနေပါတယ်။အမေရိကန်မှာကိုရီးယားစစ်ပွဲကာလတုန်းကသုံးခဲ့မှုတဲ့ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုအဥပဒေကိုကုလရေးပေါ်အခြေအနေမှာလိုအပ်ရင်ချမှတ်ဆောင်ရွက်ကောင်းဆောင်ရွက်မယ်လို့လည်းဘော်ဒူးနေကအင်မီရော့သတင်းလာရှင်းလင်းပွဲမှာသမ္မတထရန့်ကကြေညာခဲ့ပါတယ်။ဒီအဥပဒေအရနိုင်ငံတော်ကာကွယ်ရေးအတွက်လိုအပ်တဲ့ပစ္စည်းထုတ်လုပ်မှုတွေကိုနိုင်ငံတွင်းစက်မှုထုတ်ကုန်လုပ်ငန်းတွေကနေအချိန်မြင့်တိုးချက်ထုတ်လုပ်ပေးဖို့သမ္မတအမိန့်နဲ့ညွှန်ကြားနိုင်ပါတယ်။အခုလိုအခြေအနေမျိုးမှာဆိုရင်တော့အရေးပေါ်လိုအပ်လာနေတဲ့နှာခေါင်းစည်းတွေနဲ့တခြားမဖြစ်မနေလိုအပ်တဲ့ပစ္စည်းကိရိယာတွေတိုးချက်ထုတ်လုပ်နိုင်မှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲစစ်ဖက်ဆိုင်ရာစည်းရုံးတွေအဖြစ်အသုံးပြုနေတဲ့ပြည်ပရောက်အမေရိကန်သင်္ဘောကြီး20ကိုလည်းနိုင်ငံပြန်လာဖို့ညွှန်ကြားထားပြီးတော့ဒဇင်းကိုနယူးယောက်မြို့မှာတာဝန်ချမဲ့အကြောင်းလဲသမ္မတကပြောပါတယ်။နောက်တစ်စင်းကိုတော့ဘယ်မှာနေရာချထားမလဲမပြောသေးပါဘူးအလားတူတခြားကွင်းဆက်ဆောင်ရွက်နေကြတဲ့အမေရိကန်စစ်ဖက်စေယုံစည်းကမ်းတွေကိုလည်းလိုအပ်တဲ့နေရာတွေမှာနေရာချထားဖို့ပြင်ဆင်ထားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကကြေညာထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနိုင်ငံသားနဲ့နိုင်ငံထဲမှာအမြဲတမ်းနေထိုင်သူမဟုတ်တဲ့သူအလုံးကိုနှစ်ဖန်တောက်ကြနေကစပြီးတော့နိုင်ငံထဲပေးမဝင်ဘူးလို့ဒီကနေ့ကြေညာခဲ့ပါတယ် Australia nengane ma po ku san hu 80 ya gai nong law ga pi ba ga ni yaw la ja du ri phit da jaw Australia winni jo Scott Morrison ga di camera myo ro ma tadin taw dui ko pyo cha ke ba de.
After further consultation with the National Security Committee this afternoon, tonight we will be resolving.
Nepha taw cha ni Australia san do chein nya 9 nai ga sa bi ro Australia nengan da ne a myae nan ni thai kwin chi du ri ga lwe lo chan ne du a lo nengan ne win yaw ma ko ta myet me lo winni jo Scott Morrison ga pyo cha ke da phit ba de. Australia nengen ne ma coronavirus bo kuset ni du 80 ya gai nong law ga pi ba ga ni virus bo kuset la du ri Damamho, Pibaga, Yala, Durine, Tidwe, Keduri, Chidelu, Winjijo, Morris, and Apiovare, New Zealand and Gangale, New Zealand, San Ojin, Jadarini, Nya, Sadana, Nasa, Gomenica, Sabiro, Nanganjadarigo, Nangane, Fabu, and Obulo, Digni, Jinavare, Coronavirus, Bokusamu, Shanshan, and Bodre, New Zealand and Gandari, Pibak, Yi, Madwajabo, a Jambuja, Topian, Bimajagi, Mare, Akulumu, Nanganjadari, Piwin, Gwen, Damian, Metina, Jaku, Topian, Gerava, Neza, Drigani, Coronavirus, Bori, Wayala, Ramu, Pimakana, Mulu, New Zealand, when Jijo, Jessica, Adenga, Trenza, Shilin, Bema, Piocha, Twagevari, Kavama, Siliazo, Nezapche, America, Birazum, Yau, Bine, Canada, Nangan, Down by Nezago, Mapchimini, Duabo, Lu, Adriga, Luelu, Yai, Peta, Melu, America, the Mara Donald Trump, Canada, when Jijo, Jessin, Truduruga, Letina, Tavari.
Kabaruan Corona Virus Kusapiana Murijan, Digni Chazarini Malet, Sushia, the Chini Makona, and the Pinibari. Ashaga, Diga, Sushia, Zigua, Alo, Digni, Chana, Pekarawa, Japan Niki, Sushia, and Yungi, Hazisa, Punima, Chini, Kauni, Kevi, Melule, Nile Vamara, Tiaga, and Ucha Sendabare. Hong Konga, Hang San, Sushia, and Yungi Hale, Nile Vama, Liaga, and Ula, Cha Sendoga, Bido, Tun, Shanghai, and Yungi Garo, Niaga, and Ucha Singabare. Orunega American Sushia Ziri Chicha Sambia now Digni Asha Sushia Ziri Light Chagera Chibare. American Adiga Sushia Ziga Chide Dow Jones Soyen Tony Dema Name Zone Z just Tagera Chibare. SMB 500 Sushia Z Hale Maniga Chaga and Uja Semido Nastak Sushia Zigaro Nayaga and Uja Singabare.
ဗီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီထိ၅ထုံမီတာ7ခွန်ကီလိုဟတ်၁ခွန်60တုံညာ၅ထုံမီတာ19ကီလိုဟတ်1950ချောက်တုံညာနဲ့၅ထုံမီတာ25ကီလိုဟတ်1.5ချောက်တုံညာလိုကနေထုတ်လွှင့်ပေးနေပါတယ်ရှင်။ ချက်တာရင်းညနေပိုင်းနိုင်ငံကတရင်တွေကိုVOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံထဲမှာကိုဗစ်-19ရောဂါပြန့်ပွားမှုလျှော့ပါတတ်တာရဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အရေးပေါ်ဂျမ်ဘဝေအစီအစဉ်ကနေအမေရိကန်ဒေါ်လာ၁.၃၈တန်းငွေကြေးအကူအညီကိုကုလသမဂ္ဂနဲ့တခြားကူညီဆောင်ရှောက်ရေးအဖွဲ့အစည်းတွေကတဆင့်ပေးသွားမယ်လို့ရန်ကုန်အမေရိကန် ကျွမ်းကျင်မှုဆိုင်ရာအသိပညာပေးဖြန့်ဝေတာတွေလုပ်နိုင်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့WHO ကုလသမဂ္ဂကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF အပါအဝင် CDC ဌာနကပညာရှင်တွေကလည်းမြန်မာနိုင်ငံအတွက်ကျွမ်းကျင်မှုဆိုင်ရာအကူအညီတွေပေးအပ်နေတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ယောဂကူးစက်မှုမပြန့်ပွားစေဖို့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေလျှော့ချဖို့အတွက်ရန်ကုန်အမေရိကန်စင်တာနဲ့မန္တလေးမြို့ကဂျက်ဖာဆန်စင်တာတို့ကိုပိတ်ထားတယ်လို့အမေရိကန်ပြည်ထောင်စုတဲ့အလဲအပတ်ဒါမှမဟုတ်အခြေချနေထိုင်ခွင့်လျှောက်ထားသူတွေရဲ့ ဒီဝင်ခွင့်ဗီဇာရချင်းတွေကိုလည်းအမေရိကန်တန်ယုံကဆိုင်းငံ့ထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်နေတဲ့ Peace Corps English စာ ပြစေတနာဝန်ထမ်းလူငယ်80နီးပါးကိုလည်းအမေရိကန်ကိုပြန်လည်ခေါ်ယူမယ်အကြောင်း Peace Corps အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရှိသူကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဂျာတာရင်းနှီးအထိတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနဲ့သေဆုံးသူဖြစ်တရဝင်းရှိတယ်လို့မထုတ်ပြန်သေးပါဘူးရှင်။
ပြီးခဲ့တဲ2019ခုနှစ်တုန်းကအိန္ဒိယနိုင်ငံညူဒယ်လီမြို့ကဘတ်စကားဒဇင်းပေါ်မှာမြို့သမီးတယောက်ကိုအုပ်စုလိုက်မတရားပြုခြင်းပြီးတပ်ဖြတ်ခဲ့တဲ့မြို့သား၄ဦးကိုတောက်ချာနေမှာကြိုးပေးပြီးတော့တည်ထောင်စီရင်ဖို့ရှိနေပါတယ်။သူတို့ဘက်ကရှိနေတဲ့အချိန်ဆိုင်ကပေးထားဖို့လှောက်လဲခဲ့ကြတဲ့ဂျားကပဲမနှက်ဖြတ်မှာကြိုးပေးစီရင်မှာပါ။လွန်ခဲ့တဲ့7ရက်ကဒီဖြစ်ရကြောင့်မြို့သ ကတည်တံချမှတ်ခဲ့ရပါ တရားခဏဒီဘက်ကအမှုကိုပြန်လည်သုံးသပ်ပြီးဖို့လွန်ခဲ့တဲ့နှစ်နှစ်ကအတနာခံစာတင်ခဲ့တာကိုလည်းတရားရုံးကပယ်ချခဲ့ပါတယ်ဒီမှုမှာ18နှစ်အရွယ်လူငယ်တဦးပါဝင်အမျိုးသား၈ဦးကိုကနဦးဖမ်းဆီးတရားဆွဲခဲ့တာပါတဦးကတော့ဖမ်းဆီးခံပြီးတိတ်မကြခဲ့မှာပဲခုခုကိုအဆုံးစီရင်သွားခဲ့ပါတယ်18နှစ်အရွယ်လူငယ်ကိုတော့လူငယ်ထိန်းသိမ်းစခန်းမှာထောင်ထဲ၃နှစ်ပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ်။ဒါကြောင့်အခုကျန်တဲ့၄ယောက်ကိုမနက်ဖြန်မနက်ပိုင်းမှာကျူးပေးစီရင်မှာပါ။မတရားပြုကျင့်ပြီးတပ်ဖြတ်ခံရတဲ့အသက်23နှစ်အရွယ်ဆေးကျောင်းသူကတော့အဲ့ဒီဖြစ်ရပ်အပြီးသတင်းနှစ်ပတ်ကြာမှာပဲခွင့်လွန်သွားခဲ့ပါတယ်ခင်ဗျာ
။ဘရာဇီးလ်နိုင်ငံမှာတမရဂျာယာဘော်ဆနဲရိုရဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတုံ့ပြန်ကင်တွယ်ပုံကိုမကျေနပ်တဲ့အတွက်ထောင်ထဲချီတဲ့ပြည်သူတွေနေအိမ်တွေကနေတံပုံးဒီဆန္ဒပြခဲ့ကြပါတယ်။ဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့တဲ့သတင်းတွေဟာစိတ်ကူးရင်လျှောက်ပြောနေတာလို့ပြောနေတဲ့တမရကတနင်္ဂနွေနေ့ကလူမှုစုဝေးပွဲတစ်ခုမှာသူ့အပေါ်ထောက်ခံသူတွေကိုလက်ဆွဲနှုတ်ဆက်တာမြင်ခဲ့ကြပြီးတဲ့နောက်အခုလိုအိမ်ပြင်ထွက်တံပုံးဒီဆန္ဒပြကြဖို့အတွက်လူမှုကွန်ရက်တွေပေါ်မှာဆော်ဩခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့3ရက်အတွင်းဗိုင်းရပ်စ်ကိုကူးစက်သူနှစ်ဆကျော်တိုးနေချိန်မှာတမရကိုယာရုကနေဆင်းပေးဖို့အတွက်တံပုံးသီးဆန္ဒပြသူတွေကအော်ဟစ်တောင်းဆိုခဲ့ပါတယ်။ဘရာဇီးလ်နိုင်ငံနဲ့မှယောဂါပိုးကူးစက်နေသူ400ကျော်ရှိနေတဲ့အထက်မှာဝင်ကြီးနှစ်ယောက်လည်းပါဝင်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့သတင်းမှဖြန့်လာတွေကိုတားဆီးနိုင်ဖို့ Twitter လူမှုကွန်ရက်ကုမ္ပဏီကြီးက Twitter သုံးသူတွေအတွက်စည်းကမ်းချက်အသစ်ကိုထုတ်ပြန်ခဲ့ပါတယ်။ယောဂါပိုးနဲ့ပတ်သက်လို့ပညာရှင်တွေရဲ့ရှင်းပြချက်ကြံပြည့်ချက်တွေကိုညှင်းဆန်တဲ့ဖော်ပြမှုတွေ COVID-19 ယောဂါပျောက်ကင်းတယ်လို့ဆိုပြီးပြောနေတဲ့သတင်းမှတွေလိန်ညာပြောဆိုမှုတွေယောဂါပိုးကာကွယ်ရေးနဲ့ပတ်သက်လို့ထိရောက်မှုရှိမရှိနည်းတွေယောဂါပိုးရှိမရှိစစ်ဆေးရနေရာမှာနှီးမတွေကို Twitter မှာတင်တဲ့သူတွေကို post ကနေပယ်ဖြတ်မယ်လို့ Twitter ကုမ္ပဏီကပြောပါတယ်ခင်ဗျာ။ကျွန်တော်ရင်းနေနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မော်နဲ့အတူချင်းညာပေးကြတာဖြစ်ပါတယ် VOA မြန်မာပိုင်းကနေကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်တယ်လို့ကျွန်တော်တို့ရဲ့ VOA Facebook ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ COVID-19 လို့ခေါ်တဲ့ Coronavirus ကူးစက်ရောဂါနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကနောက်ဆုံးအခြေအနေကိုပြောပြပေးကြပါမယ်
။မြန်မာနိုင်ငံတွင်းမှာ COVID-19 တန်လျာနဲ့စောင့်ကြည့်ခံနေရသူတွေကသေဆုံးခဲ့သူဟာ9ဦးထိရှိသွားပါပြီ။အဲ့ဒီသေဆုံးသူတွေက9ဦးမှာတော့ကိုရိုနာရောဂါပိုးမရှိဘူးလို့အဖြေထွက်ခဲ့ပြီးကျန်တဲ့2ဦးကိုတော့တက်ခွဲအတည်ပြုနိုင်မှုဆောင်ရွက်နေပါတယ်။ COVID-19 စောင့်ကြည့်နေတန်လျာလူနာတွေမှာကိုရိုနာရောဂါပိုးရှိမရှိတက်ခွဲအတည်ပြုပေးနေတဲ့ NHL ကလည်းအဖြေတွေကိုအမှန်ကန်ဆုံးဖြစ်အောင်တာဝန်ယူဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ကိုရိုနာရောဂါပိုးတန်လျာနဲ့ဆေးရုံတင်စောင့်ကြည့်သူနာတွေက3ဦးဟာပြီးခဲ့တဲ့18ရက်နေ့မှာသေဆုံးသွားတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကအတည်ပြုထားပြီးအချက်အလက်တွေအရဒီရောဂါရှိမရှိစောင့်ကြည့်ခံနေရချိန်မှာသေဆုံးခဲ့တဲ့လူနာဟာစုစုပေါင်း9ဦးအထိရှိသွားပါပြီ။သေဆုံးရတဲ့အကြောင်းရင်းမှာသူတို့တွေမှာရှိပြီးသားယောဂအခံတွေကြောင့်ဖြစ်တယ်လို့သတင်းလောမှာသုံးသပ်ထားပြီးသေဆုံးတဲ့သူ9ဦးမှာတော့ကိုရိုနာယောဂပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်။ကျန်တဲ့2ဦးမှာဒီယောဂရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်ဆောင်ရွက်နေတယ်လို့ဗဟုကုသယောဂတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
ကျိုင်းတော်မိုင်းချတာလူနာရဲ့အကွေးရလူနာရဲ့အဲ့ဒီလူနာကတော့တခွဲနမူနာကတော့ကပေးဖို့စဲအစ်စ်မှာရှိတာပေါ့နော်ဒါဆိုမတိရသေးဘူ
းဒီလူနာတွေမှာကိုရိုနာရောဂါပိုးရှိမရှိဆိုတာကိုသူတို့သိဆုံးပြီးချိန်မှသာသိရတဲ့အကြောင်းရင်းကိုအမျိုးသားချမ်းမာရေးတခွဲမှုဆိုင်ရာဌာန NHS ကဒုတိယညွှန်ကြားရေးမှူးဒေါက်တာအုံမဆွေတင်ကအခုလိုရှင်းပြပါတယ်
ပေးဆုံးပြီးမှဖြစ်တယ်ဆိုတာလေဟိုတနေ့မန္တလေးကိစ္စဆိုပေါ့ညနေ2နာရီလောက်ကြီးမှဒီနာမန္တလေးစီအောင်ရလာဆက်ချင်းကြီးပြေးသွားတဲ့အခါကျစံပယ်နိုင်တာနဲ့အသက်ကယ်ရာနဲ့ဆိုတော့မအောင်ကြောင်းဝင်နေဒီနေ့ဆိုအသက်ကယ်ရာကိုယင်လုံးအောင်မှာလေအသက်ကယ်ရာကိုယင်လုံးနေတဲ့အခါကျစံပယ်ကတည်ပြီးမှနှဲ့ရသလိုဖြစ်တာပေါ့နော်ဒီကစေးဟုံရောက်တာနောက်ကျတယ်ဆိုတဲ့အခါကျရောက်လာတဲ့အချိန်မှာလေးစိတ်ကြီးဖြစ်တဲ့လူကြောင့်မလို့သူကသုံးပြီးမှယူရသလိုဖြစ်ဖြစ်နေရပေါ့
မျိုးသားချမ်းမာရေးတခွဲမှုဆိုင်ရာဌာနအနေနဲ့လေလူနာတွေရဲ့တခွဲနမူနာတွေကိုတရားစစ်ဆေးပြီးတရားတဲ့အဖြေကိုထုတ်ပေးနေတယ်လို့ဆက်ပြောသွားပါတယ်
အဖြစ်ကိုအနိုင်ကန်ဆုံးဖြစ်အောင် quality control တွေ quality control တွေ control တွေနဲ့အမတို့ကတခြားရှင်ပြရခါကြလုပ်နေရခါကြအမတို့စီကိုရောက်တဲ့ sample ရဲ့အခြေပေါ့နော်မှန်ဘူးကတော့အမတို့ဘက်ကနေတောင်းဝင်ယူထားပါရင်ဟုတ
်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုရိုနာရောဂါတန်လျာနဲ့စောင့်ကြည့်လူနာ158ယောက်ရှိခဲ့ပြီးအဲ့ဒီထဲက152ဦးမှာတော့ကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာကိုရိုနာရောဂါတက်ခွဲတည်ပြုလူနာမရှိသေးပေမဲ့အစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်အဲ့ဒီအခြေအနေတွေအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ကိုနိုင်ငံတော့ confirm case မရှိသေးဘူးလို့ဝင်ရောက်ကူးစက်နိုင်ခြင်းရှိတယ်အစုလိုက်ပြုံလိုက်လည်းဖြစ်နိုင်တယ်။ဒီဟာဖြစ်ဖို့အတွက်ကျမတို့မှာဆိုရင်လိုအပ်တဲ့ပြင်ဆင်မှုတွေဆောင်ရွက်နေတယ်ကျမတို့စေယုံကြီးတွေလည်းကုန်ပြင်ဆင်တာတို့လူတွေပစ္စည်းတွေလည်းပြင်ဆင်တာလည်းစေယုံတွေမှာလည်းကျမတို့ဖြစ်လာရင်ဘယ်လိုခုမဲလူနာတွေစုလိုက်ပြုံလိုက်ရဘယ်လိုဖြစ်မလဲကျမတို့ဆောင်ရွက်ပြီးတော့လေ့ကျင့်စီစဉ်ထားဖြစ်တယ်နော်။
ပြည်သူလူထုအနေနဲ့လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနဲ့နှာခေါင်းပတ်စပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်းအုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြားနဲ့နီးစနစ်တကျသေချာဆီကျော်ပေးဖို့နဲ့ကိုခံအားကောင်းအောင်နေထိုင်ဖို့ကိုတတိပေးထားပါတယ် ကမ္ဘာ့ကျန်းမာရေးအဖွဲ့WHO ကကိုဗစ်-19ကိုကမ္ဘာ့ကာယရောဂါအဖြစ်နဲ့သတ်မှတ်ခဲ့တဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီရောဂါကိုကာကွယ်နိုင်မှုအတွက်လူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိရယူပေးထားလိုက်ပြီးအပြည်ပြည်ဆိုင်ရာလေးစိမ့်နဲ့နိုင်ငံတကာဝန်ထမ်းပေါက်တွေမှာရောဂါဆောင်ကျက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအရှိန်မြှ ောင်းကျော်ကူးစက်ခံခဲ့ရပြီးစုစုပေါင်းသေဆုံးသူကတော့ 8,900 ကျော်ရှိတော့ပါပြီ။ကျမစုစုပါရန်ကုန်ကနေတင်ပြပို့ထားတာပါ။
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာနိုင်ငံတော်တော်များများမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါရဲ့တက်ရောက်မှုတစ်ခုအနေနဲ့မြန်မာနိုင်ငံမှာခရီးသွားလုပ်ငန်းက80ရာခိုင်နှုန်းထိရပ်ဆိုင်းသွားပြီဆိုတဲ့အကြောင်းကိုပြောပြပေးပါမယ်။COVID-19 ရောဂါကြောင့်နိုင်ငံတချို့ shutdown လုပ်လိုက်တာ၊လေကြောင်းလိုင်းတွေကန့်သတ်လိုက်တာတွေရှိတာကြောင့်မြန်မာနိုင်ငံရဲ့ခရီးသွားဝန်ဆောင်မှုလုပ်ငန်းတွေကဇန်နဝါရီလလောက်ကနေစပြီးတဖြည်းဖြည်းကျလာနေတာဖြစ်ပြီးတော့အခုဆိုရင်လုပ်ငန်းတွေက80ရာခိုင်နှုန်းလောက်အထိရပ်ဆိုင်းသွားကြပြီလို့မြန်မာနိုင်ငံခရီးသွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးတက်လွင်တို့ကပြောပြပါတယ်
။ခရီးသွားလုပ်ငန်းကတော့ဟိုကျွန်တော်ထင်တယ်80ရာခိုင်နှုန်းလောက်ရပ်ဆိုင်းသွားပြီပေါ့နော်။ဟိုစပြတဲ့ January တုန်းကတော့ 20-30% လောက်ပဲထိတယ်ပေါ့သူတရုတ် market လောက်တဲ့လူတွေစားထိတယ်ပေါ့နော်ပြီးတော့ကိုရီးယားလိုက်လာတယ်ဂျပန်တို့ပါတော့ပေါ့အဲအခု February လောက်ကျတော့ကျွန်တော်ကတပြေးပြေး Europe ဘက်ပါအရှိန်မြင့်လာတဲ့ခါကျတော့ Europe market ကိုအဓိကထားတယ် Italy တို့ပြင်သစ်တို့ဒီပဲကျွန်တော်တို့ဆိုခု Spain တို့ပါတော့ဒီ February မှာစပြီးတော့ထိလာတယ်အဲ့တော့ 50% လောက်ထိတက်လာတယ်အခုဒီပြီးခဲ့တဲ့ပတ်ကတည်းကဒီလေကြောင်းရင်းလိုင်းတွေကစတာဟလာကန့်တက်လာတယ်ဟိုတချို့လည်းရှတ်နိုင်ငံတွေကရှတ်ဒေါင်းလုပ်လိုက်တော့ဥပမာဆိုစပိန်ဆိုရှတ်လိုက်ပြီးနောက်ဒီဘက်ကပြင်သစ်တို့ဟာတို့လည်းအီတလီတို့ဆိုလည်းဒါကနေဦးတွေကဒါကစပြီးတော့ရှတ်ဒေါင်းလုပ်လိုက်ပြီးဟိုအင်္ဂလန်လည်းထိလာပြီးနောက်အမေရိကန်လည်းဟိုလိုပက်ဆင်ဂျာသမောတွေကစကြလို့ပေါ့နော်ဒီဟိုကပ်ဖို့စူးစမ်းပြီးမဲ့အခြေအနေကြောင့်မရတဲ့ခါမှာတို့အကုန်လုံးက return to home ဖြစ်သွားတဲ့ခါမှာကျတော့အလုံးက 80% လောက်ကိုဖြစ်သွားတယ
်ဒီလိုရပ်ဆိုင်းလာကြတဲ့ CNP လုပ်ငန်းတွေဟိုတယ်နဲ့ခရီးသွားလုပ်ငန်းတွေအသီးစားအလဆာစီးပွားရေးလုပ်ငန်းတွေအတွက်အတွန်းအောင်တည်ကြခိုင်နှုန်းနဲ့ချင်းငွေကျပ်100ဘီလီယံကိုတစ်နှစ်တာကာလသတ်မှတ်ချက်နဲ့ထုတ်ချေးသွားဖို့အတွက်လဲမလ18ရက်နေ့ကယင်းနှိမ့်ညွှန်မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနမှလုပ်တဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်COVID-19 ကြောင့်လက်တလို့စီးပွားရေးထိခိုက်မှုအများဆုံးခံစားနေရတဲ့လုပ်ငန်းတွေကိုဦးစားပေးကုစားနိုင်မှုပြည်ထောင်စုအစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့နိုင်ငံတော်လက်ပတ်ရန်ပုံငွေကကျပ်90ဘီလီယံနဲ့လူမှုဖူလုံရေးရန်ပုံငွေကျပ်90ဘီလီယံစုစုပေါင်းကျပ်100ဘီလီယံကိုကနဦးမတ်တီငွေအဖြစ် COVID-19 Fund ထူထောင်ထားပြီးချင်းဝင်ထုတ်ချေးမှဖြစ်ပါတယ်။ဒီလိုအချိန်မှာအစိုးရကလှုပ်ဆောင်ပေးတဲ့ကိစ္စတွေနဲ့ပတ်သက်လို့ဦးတက်လွင်တို့ကအခုလိုသုံးသပ်ပါတယ်
။ဒါပြောရင်တော့စွာရဲ့ယက်တီမှုကဒါတော်ဒီတစ်ခက်ဒီမှာဒါပရမအောင်ဆုံးကြုံတွေ့ရတာပါပဲ။ချိန်ကောင်းတစ်ခုကလည်းပေါ်လာမယ်လို့အားလုံးကယုံကြည်ထားတယ်။အဲ့ဒီကာလဒီကိစ္စကိုချိန်ထားဖို့ကစိုးရရဲ့စနာဝင်ကြားခံဝင်ဖို့ကလည်းဒါတကယ်ချိန်ကောင်းဟို right time တစ်ခုလို့ထင်ပါတယ်။အဲ့ဒါလည်းကျွန်တော်ဟိုဟာဘယ်လိုပုံစံမျိုးနဲ့ခွဲဝေမယ်ဆိုတော့ကျွန်တော်ဒီစိကတော့ပြီးရင်ပြီးကြမှာပေါ့နော်။
မြန်မာနိုင်ငံမှာခရီးသွားဝန်ဆောင်မှုလုပ်ငန်းစုစုပေါင်းက3000နီးပါးရှိနေတယ်လို့ဦးတက်လွင်တို့ကပြောပါတယ်။မြန်မာနိုင်ငံမှာခရီးသွားလုပ်ငန်းရှင်များအသင်းဝင်ကုမ္ပဏီက1100ကျော်ရှိတယ်လို့ဆိုပါတယ်။အသင်းဝင်ကုမ္ပဏီရောအသင်းဝင်မဟုတ်တဲ့ကုမ္ပဏီတွေကိုပါတကယ်အလုပ်လုပ်တဲ့ကုမ္ပဏီတွေဆိုရင်ချင်းငွေရရှိနိုင်အောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံခရီးသွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါတယ်။ဝင်ဝင်မရှိတော့တဲ့ခရီးသွားကုမ္ပဏီတွေကဖြတ်သိမ်းလိုက်ရတဲ့ခရီးစဉ်တွေအတွက်ခရီးသွားတွေစီကနေကြိုတင်ရယူထားတဲ့ဇယံငွေတွေကိုပြန်ပေးရတာကြောင့်ကုမ္ပဏီတချို့ဖြတ်သိမ်းလိုက်ရနိုင်တဲ့အခြေဖြစ်လာနိုင်တဲ့အတွက်ချင်းငွေရယူလိုကြောင်းမြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းကိုတင်ပြခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကိုဗစ် -19 ကြောင့်ထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့ဟိုတယ်နဲ့ခရီးသွားလုပ်ငန်းကဏ္ဍနဲ့အသီးစားအလတ်စားလုပ်ငန်းတွေအတွက်အစိုးရချင်းဝင်နဲ့အခွန်ကင်းလွန်ခွင့်တွေပေးမယ်လို့ကိုဗစ် -19 ကကွယ်ထိုင်းချုပ်ကုသရေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒီကနေ့မတ်လ19ရက်နေ့စည်းရင်အရာကမ္ဘာမှာကိုဗစ် -19 ဖြစ်ပွားနေတဲ့နိုင်ငံပေါင်း196နိုင်ငံရှိပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းက2000ကျော်နဲ့တိဆုံးသူစုစုပေါင်းက6000နီးပါးရှိနေပါတယ်။ကျွန်မအိမ်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။
တော်ရရှိများရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းငွေကြေးစျေးကွက်ဖြစ်ပြီးတာစတင်ပြီးစီးပွားရေးအပေါ်ရိုက်ချက်မှုတွေကျိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ကိုကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရက်ခတ်မှုတွေနေအောင်ဘာတွေတုံ့ပြန်ကင်တွယ်တင့်တယ်ဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်လူသူတွေအနေနဲ့ VOA ရဲ့ဆုံးနံပါတ် 7-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်ဒီလိုက်စီစဉ်မှာကြိုဝင်ပါလိမ့်ရှင
်။မြန်မာနိုင်ငံအကျဉ်းောင်တွေမှာအကျဉ်းသားဥယျာဉ်ထူထပ်နေတာကကိုရိုနာဗိုင်းရပ်စ်ကူးစက်ဖို့အထူးစိုးရိမ်ရတဲ့အချက်ဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းဘက်ကသတိပေးထားတာကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံအကျဉ်းောင်တွေမှာအကျဉ်းသားဥယျာဉ်ထူထပ်နေတာ၊ကျန်းမာရေးဆောင်ရှောက်မှုလုံလောက်စွာမရတာ၊အာဟာရမပြည့်ဝတာ၊တကူရေးတန့်ရှင်းမှုအတွက်လုံလောက်တဲ့ပတ်ဝန်းကျင်တွေမရှိတာကြောင့်မြန်မာနိုင်ငံအကျဉ်းောင်တွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်မှုလွယ်ကူနေတဲ့အခြေအနေဖြစ်နေသလိုအထူးစိုးရိမ်ရတဲ့အခြေအနေတစ်ရပ်လည်းဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းကကိုတိတ်နိုင်က VOA ကိုပြောပါတယ်
။ဒီစီစဉ်ဆောင်ရွက်ထားတဲ့ကိစ္စတိတ်ကြမရှိဘူး။ဒီကကတော့ကျွန်တော်အဲ့မှာကျွန်တော်တို့နိုင်ငံမှာကဒီအကျဉ်းောင်ထဲမှာအကျဉ်းသားဥယျာဉ်ကအဆက်မတန်များနေရဲ့ဆိုတော့အဲ့ဒါကအဓိကအချက်ပေါ့နော်နောက်ကဒီကျန်းမာရေးကိစ္စနောက်ကဒီကိုယ်ရေးတက်ရှင်ရေးကိစ္စနောက်ကအာရမေမလုံတော့တဲ့ကိစ္စပေါ့ဒါလေးကဟိုကုဆက်ဖို့အမတန်လွယ်တဲ့အနေထားလို့ပေါ့ဒါပေမဲ့အကျဉ်းောင်တွေနဲ့ဆက်ဆက်ပြီးတော့ဘာမှအရေးယူဆောင်ရွက်ထားတဲ့စိတ်ဓာတ်မျိုးမရှိသေးဘူး။တကယ်လို့များအခြေတော်တွေမှာတယောက်ယောက်များကူးစက်ခံရပြီဆိုလို့ရှိရင်ကျွန်တော်တို့စားစီးဖို့ပဲအမှန်တန်ခက်လိမ့်မယ်ခင်ဗျာ
။အကျဉ်းတော်အကျဉ်းစခန်းတွေနဲ့အချုပ်ခန်းတွေမှာကူးစက်မှုမဖြစ်ပွားစေဖို့ကျူတင်ကာကွယ်မှုကသာအရေးတကြီးဆောင်ရွက်ရမယ့်လုပ်ငန်းတစ်ခုဖြစ်နေတယ်လို့သူကထောက်ပြသွားပါတယ်။ကာကွယ်တဲ့နဲ့နီလန်းတွေနဲ့ပတ်သက်လို့သူကခုလိုရှင်းပြသွားတာပါ။
အရေးကြီးဆုံးအခြေအနေနဲ့လည်းကျွန်တော်တို့ကအာတိုက်တွန်းလာတာရှိရဲ့အဲ့ဒါဘာလဲဆိုတော့အကျဉ်းောင်ထဲမှာအကျဉ်းသားဥယျာဉ်အများဆုံးဆွတ်ထားဖို့လိုတယ်ပေါ့အဲ့ဒါကအကောင်းဆုံးကြိုတင်ကာကွယ်ခြင်းဖြစ်တယ်ဆိုရင်ကိစ္စမျိုးတိုက်တွန်းလာတာရှိရဲ့အစိုးရဆက်ဆက်တိုင်းမှာဒီမြန်မာနှစ်တကူဆိုလို့ရှိရင်ဒီအကျဉ်းသားလေးကိုလွတ်ပေးနေရှိရဲ့အဲ့ဒါကြောင့်မို့ကျွန်တော်တို့ဟိုတိုက်တွန်းနေတာကတော့နံနံဆက်ဆံစစ်စစ်ပြီးတော့လို့ပြီးနိုင်ရင်တော့ဟိုကျိုးကေတာကွယ်မှုအကောင်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုတိုက်တွန်းပါတယ်ဒီလိုလှုပ်ဆောင်မှုလေးကိုလုပ်ဖို့အတွက်ကျွန်တော်တို့နိုင်ငံတော်အစိုးရကတော့တိုက်တွန်းလာတာရှိပါတယ်အရေးယူဆောင်ရွက်မှုတစ်စုံတစ်ရာတော့ဟိုပြုလိုက်တယ်လို့တော့ကျွန်တော်တို့ပြောနေရတာပဲလေ
လက်ရှိအကျဉ်းောင်တွေနဲ့အကျဉ်းစခန်းတွေကိုအစိုးရဘက်ကဘလို့ကင်ကွယ်နေတယ်လဲဆိုတာနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးဌာနဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတဲ့သူမရှိခဲ့ပါဘူး။ AAPP ကတော့ကိုဗစ်ရောဂါကူးစက်တာမရှိအောင်အသက်ရောက်ရှိလာတဲ့ဘဲအချုပ်သားအကျဉ်းသားကိုမဆိုထောင်ဘူးဝမှာကူးစက်ရောဂါလက္ခဏာရှိမရှိသိချစွာစစ်ဆေးဖို့သမတ်ကာလတစ်ခုအထိတည်ကြားထားရှိပြီးစောင့်ကြည့်ဖို့တန်တရားရှိအကျဉ်းသားအချုပ်သားတွေကိုပြင်ပတီးတန့်ဆေးရုံကိုပို့ဆောင်ပြီးစောင့်ကြည့်ကုသခွင့်ပေးဖို့အကျဉ်းောင်တွေကနေတရားရုံးထုတ်ပြီးပြန်လာသူတွေကိုတည်ကြားထားရှိပြီးစောင့်ကြည့်ဖို့ထောင်ဝင်သာတွေ့ရမှာလဲအကျဉ်းသားနဲ့မိသားစုတွေကိုကြိုတင်ကာကွယ်ပေးနိုင်မဲ့အစီအမံတွေစောင့်ရက်ထားရှိပေးဖို့ထောင်ဝင်သာထုတ်သူများအကိုကူးစက်ရောဂါကပ်ပါမလာဖို့တေချာစစ်ဆေးမှုတွေပြုလုပ်ဖို့တရားရုံးနဲ့ရဲစခန်းမှာရှိနေတဲ့အချုပ်ခန်းတွေမှာအကျဉ်းသားတွေကိုလက်ဆေးရည်များထားရှိပေးဖို့နေ့စဉ်ပုံမှန်ကူးစက်ရောဂါလက္ခဏာရှိမရှိစစ်ဆေးပေးဖို့စစ်ဆေးဖို့လိုအပ်တဲ့အထောက်အကူပစ္စည်းတွေထားရှိပေးဖို့လွတ်မြောက်မဲ့အကျဉ်းသားအချုပ်သားတွေကိုမလွတ်ပေးခင်ကူးစက်ရောဂါလက္ခဏာရှိမရှိစစ်ဆေးပေးဖို့ဝန်ထမ်းတွေကိုလည်းအကျဉ်းောင်အချုပ်ခန်းတွေကိုတွားရောက်စစ်ဆေးတဲ့အခါတိုင်းအပူချိန်တိုင်းတာတွေလက်ဆေးတာတွေနဲ့ကူးစက်ယောဂါရှိမရှိ Bowman Sissy Babo, a Yebo, a chain of Chilabi, so ye, Lua de Sizemia, Sawyer Tashi Babo, Sara Rigo, Downsu Tabare, Jama Mikawa, Yangongani did the dingo, Pipura Tibarishi.
Yamananga doing a Peace Corps, English Abia, Sidana, Winan Lunga Kunasa Nibago, American Nanganga Piane Koyubu, Pinsen Sawyer Nibabi. ကမ္ဘာ့ကျန်းမာရေးအဖွဲ့
Peace Corps မြန်မာရဲ့ကိုယ်စားဖူယိုယေကိုအခုလိုပြောပြပါတယ်။
ကဘာတဝန်းကခီးသွားလုပ်ငန်းတွေစိန်ခေါ်မှုတွေရှိတာပြီးပီစကောရဲ့တာဝန်ကတော့ဒီစေတနာဝန်ထမ်းတွေလုံခြုံမှုရှိဖို့မြန်မာပြည်ကနေထွက်ခွာနိုင်အောင်သတင်းအချက်အလက်တွေပေးဖို့ပါပီစကောကသူ့ရဲ့လူမျိုးရေးအစီအစဉ်တွေကိုအစဉ်ပြေလောက်တဲ့အချိန်မှာဆက်ပြီးလှုပ်သွားဖို့ရှိကြောင်းRNE Marine Gabio Bade. Yamapi Dunga, Peace Corps, Sidana Windan, Napin Tonga Jo, Shinia Pibi, Turu Alongo, American Piansugo, Pianle Koyubu, Season Niaba, Nangamantia Kunasejoma, Kuruna Vias, COVID-19, Kusanibi, Yamanangamaro, Dioga Kusatumashi Tibulo, Jamai Winitanaga, Tia Win Trin Tupian Taraba, American Soyaga, Dioga Tasibu, Yamanangan, Dola, Titama Shetan, Tamakuni Bimelo, Mala Sakuyama, Trin Tupian Tabade. ဒီအလှူငွေတွေကဒေါ်လာ9သိန်းကိုရောဂါကျူတင်ကာဝယ်ရေးမှာသုံးဖို့WHO ကိုပေးရဖြစ်ပြီးကျန်တဲ့လူငွေတွေကတော့ကျန်းမာရေးအသိပညာပေးနေရယ်ယူနီဆက်ဖ်နဲ့ဆေးဖ်သချီရန်ကိုပေးသွားမှာဖြစ်ပါတယ်ကျွန်တော်စောထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါဒီမြန်မာပိုင်းရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေကိုလိုက်အနုမီတာ
ဒီရောက်နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးသူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ပြည်တွင်းထဲမှာပထမဆုံးအကြိမ်ရောဂါပိုးကူးသူအသစ်မရှိတဲ့ထူးခြားမှုဖြစ်ပါတယ်။ပြည်တွင်းထဲမှာကူးစက်သူအသစ်မရှိပေမဲ့ပြည်ပကနေလာသူ36လျှောက်စီမှာတော့ဗိုင်းရပ်စ်ပိုးကူးစက်တာတွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ပြည်နယ်50လုံး
ကြကြောသိမ်းဖြစ်ပြီးတော့ engineer ကတော့ Vitex ဆောင်ရွက်ဖြစ်ပါတယ် View American အတန်ညာပိုင်းမြန်မာဘာသာ season တွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ line တို့25 32 51နဲ့ line number 190တို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါတယ် View ကိုနားဆင်နေတော်လဲကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ကျန်နိုင်ပါ
This program has come to you from the Voice of America, Washington.